အိုင်လန်နိုင်ငံမှာကိုဝင်ဖြစ်ကြတာကိုကန့်သက်ထားတဲ့တင်းကျပ်လာတဲ့ဥပဒေကိုဖျက်သိမ်းရေးမဖျက်သိမ်းရေးကိစ္စလူလူဆန္ဒခံယူပွဲမှာဖျက်သိမ်းရေးဘက်ကထောက်ခံသူမဲဆန္ဒရှင်အစီအတွက်အပြတ်အသတ်နဲ့အတီးဖြစ်သွားပါတယ်လူလူဆန္ဒခံယူပွဲကိုတောက်ကြံလေးကလှုပ်တာဖြစ်ပြီးရလတ်ကိုစနေနေ့ကကျင်းပတာပါအခြေအနေအများစုအတွက်ကိုဝင်ဖြစ်ကြတာကိုပိတ်ပင်ထားတဲ့အခြေခံဥပဒေပြင်ဆင်ဖြစ်ဆွချက်တရက်ကိုဆက်ထားမလားဖျက်သိမ်းမလားဆိုတဲ့မေးခွန်းအပေါ်မဲဆန္ဒရှင်တွေမဲပေးကြတာပါမဲပေးသူ66ရာခိုင်နှုန်းကျော်ကဖျက်သိမ်းဖို့အတွက်ထောက်ခံမဲပေးကြပြီး33ရာခိုင်နှုန်းကဆက်ထားဖို့မဲပေးကြတယ်ဆိုတာနောက်ဆုံးမဲရလတ်တွေမှာတွေ့ရပါတယ်။ဖြတ်သိမ်းမှုထောက်ခံမဲ့ပေးသူ 1.4 တန်းရှိပြီးဆက်ထားဖို့ထောက်ခံမဲ့ပေးသူက 8,240 လောက်ရှိပါတယ်။လူလူကသဘောထားပေးလိုက်ပါပြီ။ကျွန်တော်တို့တွေ့လိုက်ရတာဟာလွန်ခဲ့တဲ့နှစ်20လောက်အတွင်းအိုင်ယာလန်မှာတိတ်တိတ်ဆိတ်ဆိတ်ဖြစ်လာနေတဲ့ဒေါ်လာရေးတစ်ခုရဲ့အထုအထိပ်ပဲဖြစ်ပါတယ်လို့အိုင်ယာလန်ဝန်ကြီးချုပ်လီယိုဗတ်ဂါကပြောပါတယ်။အခုလူလူဆန္ဒခံယူပွဲရလတ်ဟာကက်သလစ်ခရစ်ယာန်ဘာသာဝင်အများစုဖြစ်တဲ့အိုင်ယာလန်နိုင်ငံမှာကိုဝင်ဖြစ်ကြခွင့်တောင်းဆိုတဲ့ Irish အမျိုးသမီးတွေရဲ့တမန်ဝင်အောင်ပွဲတစ်ခုပဲဖြစ်ပါတယ်။ဒါပေမဲ့လည်းကိုဝင်ဖြစ်ကြတာကိုစန့်ကျင်တဲ့ထိတ်တန့်အဖွဲ့တစ်ဖွဲ့ကတော့ဒီလူလူဆန္ဒခံရင်ပွဲဟာတမိုင်းနဲ့ချီတဲ့ကြေကွဲစရာဖြစ်ရကြီးဖြစ်တယ်လို့တရားဝင်ရလတ်တွေထွက်မလာခင်မှာပဲပြောဆိုထားပါတယ်။